2008ဖွဲ့စည်းပုံပြင်ဆင်ရေးကိုတိုင်းရင်းသားအဖွဲ့တိုင်းကဝက်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားညီလာခံရဲ့တတိယနေ့မှာတင်ပြခဲ့ကြပါတယ်ဆွေးနွေးပွဲပထမနေ့နဲ့ဒုတိယနေ့တွေမှာတင်သွင်းခဲ့တဲ့စာတန်း12ဆောင်နဲ့ပတ်သက်ပြီးလည်းအသေးစိတ်ဆွေးနွေးမှုတွေကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်လို့တိုင်းရင်းသားတွေကပြောပါတယ်အပြည့်အစုံကိုမမေခါပြောပြပေးပါရှင
်ဟုတ်ကဲ့ပါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ဌာနချုပ်ပန်ဆန်းမှကျင်းပနေတဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်အချုပ်ပါဝင်တဲ့တိုင်းရင်းသားညီလာခံတတိယမြောက်နေ့မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးကိုတိုင်းရင်းသားအဖွဲ့တွေကတင်ပြခဲ့တယ်လို့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နိုင်ရကဗိုလ်မှူးကြီးခွန်အုပ်ကာကခုလိုပြောပါတယ်ဆွေးနွေးခဲ့တဲ့အပိုင်းနဲ့ပတ်သက်ပြီးသူကအခုလိုရှင်းပြခဲ့တာပါ
ဒီဖွဲ့စည်းပုံပြင်ဆင်ရေးပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆက်လက်ပါဝင်သွားမလဲဆိုတာပါဝင်ဒီတွေးငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာပါဝင်ပေါ့အဲ့ဒီလိုတွေပါပဲအားလုံးကတော့ကွဲလွဲတာတော့မရှိဘူးဘယ်လိုလုပ်မလဲဆိုတာတွေပဲစိုက်မြင်ကြတာတော့များတာပေါ့
ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာအစိုးရနဲ့ NCCD ကြားသဘောတူညီထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးမူကြမ်းသဘောတူညီချက်ထဲကအချက်အလက်တချို့ကိုပြင်ဆင်ဖြည့်ဆွတ်မှုတွေလုပ်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးဘွဲကတောင်းဆိုထားပါတယ်။မလ31ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးပြင်ဆင်ရေးအတွက်တင်ပြထားတာတွေကထပ်မံဖြည့်ဆွတ်ပေါင်းစည်းခြင်းသဘောထားဖြစ်တယ်လို့ဥခွန်အုတ်ကာကပြောပါတယ်။ပြီးခဲ့တဲ့မလကုံကရရှိခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးသဘောတူပြီးနောက်မှသာပြည့်ရက်စာချုပ်ကိုအတည်ပြုလက်မှတ်ရေးထိုးကြမှာပါလက်ရှိမှာတိုင်းရင်းသားပေါင်းစုံပါမဲ့အဆုံးဖြတ်ပေးနိုင်မဲ့တိုင်းရင်းသားပေါင်းစုံညီလာခံကိုထပ်မံလှုပ်ဆောင်ဖို့တိုင်းရင်းသားတွေကစီစဉ်ဆောင်ရွက်နေကြပါတယ်ပန်ဆန်းညီလာခံဟာတိုင်းရင်းသားပေါင်းစုံမပါဝင်တဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်တာဖြစ်တယ်လို့တိုင်းရင်းသားတွေကပြောဆိုထားပါတယ်ပန်ဆန်းညီလာခံမှာတိုင်းရင်းသားတွေတင်ပြထားတဲ့နိုင်ငံရေးဆိုင်ရာရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘုံသဘောတူညီချက်ရရှိနိုင်ဖို့အတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲနောက်ဆုံးရက်မှာထုတ်ပြန်ချက်အနေနဲ့ထုတ်ပြန်သွားမှာဖြစ်ပြီးလက်ရှိမှာတော့တိကျစွာထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ဗိုလ်မှူးကြီးခွန်အုပ်ကာကခုလိုပြောပါတယ
်ဘုံနိုင်ငံရေးညီမှန်ချက်ကိုစုစည်းတယ်နံပါတ်1နံပါတ်2ကတော့အဲ့ဒီဘုံသဘောထားတဲ့အမြင်တွေကိုစုပြီးတယ်အဲ့ဒါအချောကတော့အလုံးဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ဒီညမနှက်ဖြင့်ရေးကြမှာတင်အဲ့ဒီသဘောပါအဲ့ဒီအချောကနေပြီးတော့မှဒီအစည်းအဝေးရရလအဖြစ်ဟလာထုတ်ပြန်ကြညာချက်တို့လိုဟာမျိုးကိုကူပြောင်းသွားမယ်နဲ့တူပါလား
နိုင်ငံတော်သမ္မတကြီးကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မူကြမ်းကိုအစိုးရအနေနဲ့ချုပ်ဆိုဖို့အတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းဒီကနေ့ပြောကြားခဲ့တဲ့ရေဒီယိုမိန်ကွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကရလာမဲ့ရလက်ကိုစောင့်ဆိုင်းနေတာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာမေလ၁ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုအဖွဲ့ဆက်နက်ဖွဲ့ကထိပ်ပိုင်းကောင်းဆောင်အယောက်60ကျော်တက်ရောက်လျက်ရှိပါတယ်။ဆွေးနွေးပွဲကိုမေ6ရက်နေ့အထိဆွေးနွေးမှာဖြစ်ပေမဲ့အခုချိန်ထိဆွေးနွေးပွဲရလဒ်ကိုဘယ်အဖွဲ့စည်းကမှတိကျစွာပြောဆိုထားခြင်းမရှိသေးပါဘူးရှင်။